manangama sisura wa yuka bwe jin ba bi mesre chinga pubi nika tathe ni la ba bi tchin ne ma bae amyuda democracy apwe juk ko pawin gwe pe bo amyuda democracy apwe juk khong saung ni ko hlut pe bo nangat ga pyo sura le bae a myai cha la ba de so a hlut me hlut do me sura kola hala le cha ni ya la si ba de a ra uki mang swe ro a ni ne di taung san su ji ro u tin u ro hlut do me sura tadin ne patat pi ro
အတီးပြုတ်ချက်တွေများရပါသလားသူတို့မဟုတ်ဘလောက်များခံခံလုံလုံကြားရလဲဆိုတာပထမဆုံးကြားရမှာခင်ဗျာဟုတ်ကဲ့ကျွန်တော်ကတော့ဥကြံတော်တို့ကြားထားတဲ့အချိန်ပဲဒီလိုဝင်ကြီးပြောသွားတဲ့စကားကိုတီမီပြီးတော့ဒါကျွန်တော်တို့အတိထားတာပါဒီတဲ့ပို့ပြီးကျွန်တော်တို့ဘာမှထပ်ပြီးတော့ဟိုတရားဝင်ခံခံမှမှာမတိသေးပါဘူးခင်ဗျာဟုတ်ပြီးတော့အဲ့ဝင်ကြီးပြောတဲ့ဆိုတဲ့စကားကိုကြည့်မယ်ဆိုရင်တော့အ
ုကရေစီအဖွဲ့ချုပ်ဟာခေါင်းဆောင်ဖြစ်တဲ့ဒေါက်တာဆန်းစုကြည်မလွတ်မြောက်လာဘဲနဲ့အရွေးကောက်ပွဲကိုဘယ်လိုရင်ဆိုင်မလဲခင်ဗျာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တစုံတရာပြတ်ပြတ်သားသားဆုံးဖြတ်နိုင်မယ့်အခြေအနေရှိပါသလ
ားဟုတ်ကဲ့ဗျာဒီမေးခွန်းကတော်တော်ဖြေရခဲ့တဲ့မေးခွန်းပဲသို့တော်လည်းပဲကျွန်တော်တို့ကလက်ရှိနိုင်ငံရေးအနေအထားနဲ့ချိန်ထိုးပြီးတော့ဖြေမယ်ဆိုရင်တော့ကျွန်တော်တို့မဖြေနိုင်ကြမရှိပါဘူးဘာကြောင့်ဆိုတော့ကကျွန်တော်တို့ဒီစေကနေကြီးအားစရမ်းမှာပါတဲ့အတိုင်းပါပဲကျွန်တော်တို့ဟာဒီလေကားသုံးတဲ့အလယ်မှာရပ်ထားတဲ့အနေအထားမှာရှိပါတယ်ရုပ်ောက်ပဲဝင်ရေးမဝင်ရေးဆိုတာဟာဒီကျွန်တော်တို့ဒေါ်အောင်ဆန်းစုကြည်နဲ့ဘိုလ်လုံးဆောင်အဖွဲ့နဲ့တော်လကောင်းရုပ်ောက်ပဲဒီဥရေတော်လကောင်းပါတီမဘုံတင်ဥရေတော်လကောင်းမထွက်မချင်းမှာတော့ရုပ်ောက်ပဲဝင်ရေးမဝင်ရေးဆိုတဲ့ကိစ္စမှာကျွန်တော်တို့မှအဖြေမရှိသေးပါဘူးဝင်ဝင်ဘူးလို့မပြောသလိုဝင်ဝင်လို့လည်းကျွန်တော်တို့ပြောထားခြင်းမရှိသေးပါဘူးအဲ့ဒါရှုခနိုင်ကြီးအားစရန်ပါအချက်တိုင်းပဲရှိနေပါလေတယ
်ဟုတ်ကဲ့အဲ့တော့နောက်တစ်ခုကရွေးကောက်ပွဲဥပဒေကဘယ်တော့ထွက်လာမယ်လို့ကြားရပါလဲခင်ဗျာဘယ်တော့ထွက်လာမယ်လို့ခန့်မှန်းနေကြပါလဲ
ဟုတ်ကဲ့ဗျာအများခန့်မှန်းတာကတော့ဖေဖော်ဝါရီလကုန်မလာတည်းမှာထွက်လိမ့်မယ်လို့တော့ဟိုတော်တော်များများအတန်ချေချေလောက်လောက်ထွက်နေတာကြားရပါလေ
ဆိုစစ်ဆိုရကတော့သူတို့သတ်မှတ်ထားတဲ့ဥပဒေအတိုင်းကြီးညာပြီးတော့ဆက်လုပ်မယ်ဆိုတဲ့သဘောမျိုးပြသနေတယ်လို့ကျွန်တော်နားလည်ပါတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဝင်ဒီဖြစ်စေမဝင်ဒီဖြစ်စေသူတို့ကတော့ဝင်ကျင်တဲ့လူတွေနဲ့ရွေးကောက်ပွဲလုပ်မယ်တချို့ကလည်းဝင်မယ်ဆိုတော့လေတံပစ်နေတဲ့အဖွဲ့အစည်းတချို့လည်းပဲကြားပါတယ်အဲ့ဒီအဖွဲ့တွေနဲ့ပတ်သက်လို့ကမြို့သားဒီမိုကရေစီရဲ့သဘောထားဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့ဒီကိစ္စကတော့ဗျာနိုင်ငံရေးကိစ္စမှာတော့ကိုတန်ရတန်ရပေါ့ဗျာဒီအချိန်ကဥပဒေကိုကျွန်တော်တို့ကပြင်ဖို့တောင်းထားတဲ့ကျွန်တော်တို့အဖွဲ့ချုပ်အနေနဲ့ကတော့သူတို့တွေဝင်တဲ့ကိစ္စဟာအချိန်ကဥပဒေကိုလက်ခံလို့ဝင်တဲ့သူရှိသလိုဟာကျွန်တော်တို့လက်မခံတဲ့အစိပ်ပိုင်းတွေလည်းရှိနေတယ်ဆိုတာသိရပါတယ်အဲ့တော့ဒီကိစ္စကနိုင်ငံရေးအဆုံးဖြတ်ကတော့တက်ဆိုင်ရာပါတီတွေရဲ့သဘောထားမျှတာဖြစ်ပါတယ
်နောက်တစ်ခုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဥတင်ဦးကိုလည်းပဲဒေါအောင်ဆန်းစုကြည်တောင်စော်ပြီးမကြခင်ထွက်မယ်လို့သတင်းတွေထွက်ပါတယ်အဲ့ဒါကဘယ်လောက်လောက်ညှော်လင့်ချက်ထားပါလဲခင်ဗျာ
ဟုတ်ကဲ့အဲ့ဒါကတော့ဗျာဒီ6နှစ်တာကာလကိုဖျက်ဆီးပြီးတဲ့အခါကျတော့လှည့်ရဲ့ဆီးတဲ့အနေထားမှာရောက်နေတဲ့အတွက်ညှော်လင့်စရာအများကြီးတော့ရှိပါတယ်ဒါကနောက်ထပ်မချုပ်ဘူးဆိုရင်ပေါ့ဗျာအဲ့တော့ကျွန်တော်တို့ကဥပဒေတိုင်းရှိမယ်ဆိုရင်တော့သူလှည့်ရဲ့ဆီးတဲ့အချိန်ခါမှာလွတ်လာဖို့ရှိတယ်လို့ပဲကျွန်တော်တို့ညှော်လင့်လည်းရှိပါတယ
်ဆိုတော့ဥတည်ဦးလွတ်လာမဲ့အချိန်ဟာရွေးကောက်ပွဲမတိုင်ခင်လွတ်လာမယ်လို့ဆိုတဲ့သဘောမျိုးတွေးရပါတယ်တကယ်လို့သူတို့ပြောသလိုအောက်တိုဘာမှာလုပ်မယ်ဆိုရင်ဆိုတော့ဥတည်ဦးလွတ်မြောက်လာခြင်းကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲအတွက်ဆုံးဖြတ်ချက်ကိုတစုံတရာရိုက်ခတ်နိုင်စရာအကြောင်းရှိပါလားခင်ဗျာ
ဟုတ်ကဲ့အဲ့ဒါလေးပဲဗျာကျွန်တော်တို့ရဲ့ခေါင်းဆောင်တွေပေါ့ကျွန်တော်ရဲ့ခေါင်းဆောင်တွေနဲ့ကျွန်တော်တို့ဒီမတွေ့မချင်းမှာတော့ဖြတ်သားလေးအဆုံးဖြတ်ချက်တစ်ခုကိုချဖို့ကအမတမ်းပဲခက်ပါလေအခုကပြောတဲ့အတိုင်းပဲရုပ်ောက်ပဲဥပဒေပါတီဥပဒေတွေထွက်လာတဲ့အခါကြာရင်လည်းပဲဒီအိစရာတွေဟာမလွဲမသွေကျွန်တော်တို့ဆုံးဖြတ်ကြရတော့မှာဖြစ်ပါလေဒါအခုနေခါမှာရုပ်ောက်ပဲဝင်ရေးမဝင်ရေးအတွက်အဖြေဟာကျွန်တော်မရှိသေးပါဘူးရှုနိုင်ကြီးအားစရမ်းပါအတိုင်းပဲကျွန်တော်တို့ရက်တီလေးရှိပါလေဥတည်ဦးလွတ်လာလို့ရှိရင်တော့ဖြစ်ရင်ကျွန်တော်တို့အဖွဲ့ကြီးမှာပို့ပြီးတော့ကဒီမိုကရေစီရေးအတွက်ပို့ပြီးအားရှိလာမှာဖြစ်ပါလေဘာကြောင့်လဲဆိုတော့ကျွန်တော်တို့အဖွဲ့ကြီးဟာကျွန်တော်တို့
ဖွဲ့ကြီးမှာဒီဥက္ကဋ္ဌတယောက်ပြန်ရောက်လာတဲ့ဆိုလို့ရှိရင်နိုင်ငံကြီးခွန်အားတွေကျွန်တော်တို့ပို့ပြီးတော့ကအခုတည်းပို့ရှိလာမှာဖြစ်တယ်လို့လောကကံရလာလဲပို့ပြီးတော့ကတသက်လက်လက်ရှိလာမှာဖြစ်လို့ကျွန်တော်အနေနဲ့တော့ဒါကျိုးစိုးရမှာပဲဖြစ်ပါတယ်။နောက်ရွှေကုန်းတိုင်းကြီးညာချက်ဆိုလို့ရွှေကုန်းတိုင်းကြီးညာချက်နဲ့ပတ်သက်လို့လဲတချို့ကအဲ့ဒီရွှေကုန်းတိုင်းကြီးညာချက်ကိုစု
ရှင်းလင်းကြတယ်ထွက်လာရတဲ့အပိုင်းနေရှင်းနေပါတယ်အဲကြောင့်လဲဆိုတော့ကတချို့ဒီတခြားကျွန်တော်တို့ဒီလိလာပြီးအစင်းသက်မဖြစ်သေးတဲ့ပုံကူတွေဖို့ကတော့ရှင်းလင်းကြရာစရန်ဟာမြို့သားတမျိုးစီဖွဲ့ချုပ်ရဲ့ယက်တီရဲ့သဘောထားဖြစ်တယ်ဆိုတာကိုဟိုတို့သဘောပေါက်လွဲလာတဲ့ဖြစ်ကောင်းဖြစ်နေပါတယ်ယက်တီရဲ့သဘောထားမဟုတ်ဖ ೇನೆ ကျွန်တော်တို့ဒီအာဒီမီတန်ပေါ့ဗျာရသနာပေးတယ်ဆိုတဲ့အဖြစ်မျိုးကိုတလွဲထင်သွားပြီးတော့ဒါဒီဟာကြီးကိုမှမရလို့ရှိရင်ဘာမှလုပ်မရတော့ဘူးဆိုတဲ့သဘောမျိုးကိုရောက်အောင်ဆွဲတွေးတဲ့အပိုင်းတွေလည်းရှိပါတယ်တကယ်လို့ရွှေကနေကျင်းအားစားရန်ဟာအာဒီမီတန်ဆိုလို့ရှိရင်ကျွန်တော်တို့ခေါင်းဆောင်ဒေါက်ဆန်းစုကြည်ဘာမှလုပ်စရာမလိုတော့ပါဘူးတွေ့ဆုံဆွေးနွေးတဲ့လုပ်စရာမလိုတော့ပါဘူး
ဒီနေ့ကျွန်တော်ဆရာတော်ကိုပြောင်းရင်ပြင်ချင်းဖြစ်ချင်းဖြစ်ဆွေးခြင်းမရှိပါဘူးကျွန်တော်ကိုယ်တိုင်လည်းဖြစ်ဆွေးလို့မရပါဘူးဒါဟာတိုင်းနဲ့ပြည်နယ်တွေတော်တော်ကိုယ်စားလှယ်အားလုံးကလက်ခံထားတဲ့ရှုခနဲ့ကျင်ညာဆရာမလို့ဒါဟာအခုအထိကျွန်တော်ဆင်းရဲကြီးမရောက်ခင်အထိကတော့အတီးပါပဲဟုတ်ကဲ့ကျောင်းလေးချင်းမရှိပါဘူးအဲ့တော့တော်တော်ကပြောတဲ့အထက်မှာဒေါန်ဆန်းစုကြည်ကနိုင်
ဟုတ်ကဲ့ဗျာအဲဒီမေးခွန်းကတော့ဘယ်လိုကြားရပါလဲခွန်ဆုခင်ဗျာဥကျော်သားကြီးကျွန်တော်တို့ဒုံဆန်းစုကြီးနဲ့ဒီဘုလုံးဆောင်ဖွဲ့တွေတွေ့ပြီးတဲ့နောက်မှသာလင်းဒီကိစ္စဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မှန်းဆထားပါတယ်အခုခါမှာတော့ကျွန်တော်တို့တရားဝင်ကျွန်တော်တို့ကလည်းကက်တာကအဖွဲ့ချုပ်နဲ့ကျွန်တော်တို့တိုက်ရိုက်ဆက်သွယ်မှုမရှိပါဘူးအဲကျွန်တော်တို့ကောင်းဆောင်နဲ့တော့အ
ဟုတ်ကဲ့ပါကျွန်တော်တို့ NLD ကိုတက်ဆိုင်ရာအာဏာပိုင်အဖွဲ့ကဒီတွဲဆုံဆွေးနွေးနေပတ်သက်တဲ့ကိစ္စတွေကိုတည့်ရက်ဆက်တွေ့ကြောက်ကြခြင်းမရှိပါဘူးမရှိတော့ဒီမေကွန်းကိုကျွန်တော်ဖြေလို့မရပါဘူးဟုတ်ကဲ့ပါခင်ဗျာကျွန်တော်နားလည်ပါတယ်နောက်တစ်ခုက
အဲ့နာရှိတဲ့လူတချို့လည်းရှိနေလို့ကြားပါတယ်သူတို့ရဲ့စဉ်းစားပုံစဉ်းစားနေ logic ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပါဝင်အရွေးခံသည်ဖြစ်စေမခံသည်ဖြစ်စေပြည်သူကလေးစားတယ်ပြည်သူကထောက်ခံတယ်ပါတီဖြစ်တယ်ဝင်ရင်တော့နိုင်မှာပဲဆိုတဲ့ယုံကြည်ချက်ကလည်းလူတော်တော်များများရှိနေကြတယ်အဲ့ဒါကိုကင်ဆယ်ပြီးတော့ဝင်သင့်တယ်လို့ဆိုတော့လူတချို့ရှိတ
ဒီမှာပေးရရင်တော့ရန်ကုန်တိုင်းစီဝင်အဖွဲ့ကမကြခင်ဗျာလွန်ခဲ့တဲ့တပတ်6လောက်ကတော့ဒီမြို့နယ်40နဲ့သူတို့ခေါ်ယူပြီးတော့ဆွေးနွေးပွဲလုပ်ပါတယ်လုပ်တဲ့အခါမှာကျွန်တော်တို့မြင်တွေ့နေရတာကတော့ဒီသုံးဖို့နှစ်ပုံတောက်ကတော့ဒါသာလောက်ကတော့ရုပ်ောက်ပွဲသဘောထားပေါ်မှာပြောင်းနေတဲ့သဘောထားတွေရှိတာတွေ့ရတယ်လို့တချို့ကလည်းပဲဒီမော်ဒရစ် line ကိုယူထားတာတွေ့ရပါတယ်အချို့ကြတော့လည်းပဲဒီကြံတဲ့ဒီသုံးမှုတပုံအပိုင်းပေါ့လေအပိုင်းပေါ့ချို့ကလည်းပဲဒီလိုဒီကောက်ဝဲပေါ်မှာမဝင်ဘူးမပြောသလိုမပြောပေမဲ့လည်းဒီဆွေးနွေးချက်တွေကတော့နည်းနည်းလေးခုနကပြောလို့ပေါ့ဗျာရွှေကနိုင်ကျင်ယာဆရာကအသေးစုတ်ကန်ရမယ်လို့အရှင်ကကျင်ယာဆရာကမရလို့ရှိရင်ဘာမှလုပ်စရာမလိုတော့ဘူးဆိုတဲ့သဘောမျိုးတွေပြောထားတာရှိပါတယ်အဲ့တော့အများစုဟာရွှေကောက်ဝဲသူပြောမယ်အစားရှေ့နိုင်ငံရေးခရီးကိုဆက်လျှောက်တဲ့အခါမှာပြောရောပြောင်းပြောင်းနဲ့ဒီတွားနိုင်တဲ့လမ်းကြောင်းကိုပို့ပြီးတော့ရွေးချင်တဲ့သဘောထားတွေရှိတယ်လို့ကျွန်တော်တို့မှန်းဆလို့ရပါတယ
်ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာတည်းပေါ့
ဟုတ်ကဲ့ဒါလေကျွန်တော်ပြောတဲ့အချိန်မှာရွေးကောက်ပွဲဝင်မှုဝင်မယ်မဝင်ဘူးဆိုတဲ့သဘောထားတွေပါသွားပါပြီတော့အများစုဟာတဲ့တယ်ပြောရင်တော့ဝင်ကျင်တဲ့လူတွေတော့ရှိနေလို့ဆွေးနွေးချက်တွေမှာပါနေတာတွေ့ရပါတယ်ဝင်တဲ့နေပေါ့ဗျာသူတို့လည်းပဲဟိုရာဂိုင်းလုံးကြည့်မယ်ဆိုရင်80ရာဂိုင်းလုံးတော့ကတော့ကျွန်တော်ပြောလို့ပေါ့နိုင်ငံရေးပါတီတစ်ခုကပြည်သူနဲ့တသားနဲ့နေပြီးတော့ပြည်သူထံပါးကနေစွန့်ခွာမသွားရဘူးဆိုတဲ့လမ်းကြောင်းကိုရွေးတဲ့သူကပိုများပါတယ်အရှင်နိုင်ငံကျင်းအားထရန်မှာပါတဲ့နှစ်တာရအတိုင်းပြောမယ်ဆိုရင်အဖွဲ့ချုပ်ဟာမိတိအချင်းဒီအချင်းခါမှပြည်သူနဲ့တသားနဲ့မနေတသားနဲ့နေမှုကိုစွန့်ခွာမှာမဟုတ်ဘွေကျုပ်ဟာဘယ်သောအခါမှဒီမျိုးစီတိုက်ပွဲကဆွန့်ခါသွားမည်မဟုတ်။နောက်ပြီးတော့ရွေးကောက်ပွဲဆိုတာဖြတ်သန်းမယ်မှတ်တိုင်ဖြစ်တယ်ဒါရောမလို့ရွေးကောက်ပွဲကိုဝင်သည်ဖြစ်စီဝင်သည်ဖြစ်စီဖြတ်သန်းရမှာပဲဖြတ်သန်းတဲ့အခါမှာဝင်ချင်းမဝင်ချင်းဟာဖြတ်သန်းတဲ့အခါမှာပဲကျွန်တော်တို့စဉ်းစားကြရမယ်သဘောရှိတယ်လို့ရှင်းနိုင်ကျင်ရဆရာမအနှစ်ချုပ်နဲ့ကျွန်တော်တင်ပြထားတာရှိပါတယ်။အဲ့တော့မဟာဗျူဟာနဲ့ယူဆလို့ရပါတယ်။အဲ့ဒါကိုသဘောကျတဲ့ပုံစံတွေကတော့ဖြစ်ရင်ခုနကကျွန်တော်ပြောလို့ပေါ့အများစုကတော့ဒီလိုင်းပေါ်မှာရှိပြီးတော့ကပြည်သူနဲ့မကင်းကွာတဲ့နိုင်ငံရေးလမ်းကြောင်းကိုရှောက်ဝင်ဆိုပြီးတော့အဲ့ဒီလိုပြောတဲ့အပိုင်းတွေတော့ကျွန်တော်တို့ကြားတွေ့နေရပါတယ
်ဟုတ်ကဲ့ဥက္ကံဆိုကျွန်တော်နောက်တစ်ခုသိချင်တာကအဲ့ဒီတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲဝင်သင့်တယ်လို့ထင်ရတဲ့လူတွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလံကိုကင်ဆယ်ပြီးတော့ဖြစ်ဖြစ်သူတို့ခွဲထွက်တဲ့အဖွဲ့တစ်ခုအနေနဲ့ဖြစ်ဖြစ်အဲ့လိုဝင်သွားနိုင်တဲ့အလားအလာကောရှိပါလားခင်ဗျာအဲ့လောက်အခြေအနေရှိပါသလ
ားအဲ့လိုကြီးတော့တက်ပြီးတော့ပြောတာတော့မရှိဘူးဗျအဲကျွန်တော်တို့ကဒီကောက်ဝဲနဲ့ဂျုံတွေ့တဲ့အခါမှာတော့ဖြစ်ရင်ပြည်သူနဲ့ကင်းကွာတဲ့နိုင်ငံရည်ရည်ချင်မျိုးမတုံးတင်မှုဆိုတော့နိုင်ငံရေးစကားနဲ့ပဲပြောသွားတာရှိပါတယ်။ဒီကောက်ဝဲကိုဟိုကျွန်တော်တို့ဒီ NLD အလံကံပြီးဝင်ရမယ်လို့ပြောရတူတော့မရှိသေးပါဘူးခင်ဗျ။ဟု
တ်ကဲ့
ကျွန်တော်တို့မကြားမိလိုက်သေးပါဘူး
။ကျွန်တော်နောက်ဆုံးမေးချင်တာကတော့ဥက္ကမောင်ဆွေရဲ့ personal အမြင်ပုဂ္ဂိုလ်ရေးအဖြစ်ဥက္ကမောင်ဆွေကအကောင့်မြင်ပါသလား။မြို့သားဒီမိုကရေစီအဖွဲ့ချုပ်မျောလင့်တယ်လို့ဒီရွေးကောက်ပွဲမတိုင်ခင်တောင်ဆန်းစုကြည်လွတ်လာမယ်စီးစနဲ့တွေ့မယ်နိုင်ငံအကြီးအကဲတွေ့မယ်နောက်ပြီးတော့ရွေးကောက်ပွဲအတွက်သူတို့ညှိနှိုင်းမှုတွေဖွဲ့စည်းဥပဒေကိုပြန်လည်ညှိနှိုင်းမှုတွေဖြစ်လာနိုင်လိမ့်မယ်လို့ဆိုပြီးတော့အကောင့်မြင်ပါလားခင်ဗျာ
ခဲ့တာပါဥကျေရံသားလည်းကျွန်တော်လည်းခဏခဏဆုံမှုပါတယ်အကောင့်မြင်တယ်ဆိုတာကဟိုတိတ်ပြီးတော့လည်းဟိုရွယ်ရွယ်ကူကူစဉ်းစားတဲ့အပိုင်းဖြစ်နေပါတယ်အဆိုးမြင်တယ်ဆိုတာကကြောက်တော့လည်းပဲဟိုကျွန်တော်တို့စဉ်းစားချင်းချင်းမှုဟိုဒီကိုထက်မတွေ့တော့ဘဲနဲ့ပြည်သမ ्या ဟာအဆိုးကြီးပဲဆိုတာမျိုးမြင်တဲ့အပိုင်းဖြစ်နေပါလေကျွန်တော်တို့ဟာလက်တွေ့ကြရစဉ်းစားမှုနဲ့ပဲစဉ်းစားပြီးတော့နိုင်ငံရေးကိုကျွန်တော်တို့ကလက်တွေ့ကြရစဉ်းစားပြီးတော့ဖြစ်နိုင်ရည်ရှိသလားမရှိဘူးလားကိုတွေ့ပြီးကျွန်တော်စဉ်းစားတာပိုမှန်ပါလေဥပမာအဖြစ်အခုဒေါန်ဆန်းစုကြည်ကိုရွေးကော်ဝဲမတိုင်ခင်လွှတ်ပေးဖို့လိုတယ်ဆိုတာကိုကျွန်တော်တို့ဒီအာဆီယံနိုင်ငံတွေကဟိုတောင်းဆိုနေတာကျွန်တော်တို့တနိုင်ငံချင်းတနိုင်ငံပြီးတောင်းဆိုလာတာကျွန်တော်တို့တွေ့နေရပါတယ်အဲ့ဒါအတူကြည်ချင်းအဖြစ်အမျိုးသားပြန်လည်တင့်မြတ်ရေးထဲမှာဒေါ်ဆန်းစုကြည်ပါဝင်ရှိတယ်လို့ကျွန်တော်တို့ဝန်ကြီးချုပ်ကပြောကြားထားတာရှိတော့ကအဲ့ဒီလိုပြောကြားထားမှုကိုကျွန်တော်အကောင့်ထဲဖော်ပြီးတော့ကတကယ်တမ်းဆောင်ရွက်မယ်ဆိုလို့ရှိရင်ဒီကောက်ဝဲမတိုင်ခင်မှာဒေါ်ဆန်းစုကြည်ကိုပြန်လည်လွှတ်ဖို့ကအမတန်လိုအပ်ပါတယ်အဲ့လိုဖြစ်ပြီးမှသာလျှင်တွေ့ဆုံဆွေးနွေးပြီးတော့ကမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုတွေ့ဆုံပြီးတော့ဆွေးနွေးပြီးတော့ကတွားနိုင်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံဟာဒီသာရင်းမှာရှိနေတဲ့အာဆီယံအဖွဲ့ကြီးကလည်းဂုဏ်တက်စီမှာဖြစ်တယ်လို့ကျွန်တော်တို့တိုင်းငံပြည်သူများဟာလည်းဝမ်းသာဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့နိုင်ငံမှာရှိနေတဲ့နိုင်ငံရေးဒုက္ခဒုက္ခတွေလူမျိုးဒုက္ခတွေအားလုံးပြင်းချင်းသွားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ခင်ဗျာဥက္ကမောင်ဆွေအထူးကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့